အီရန်နိုင်ငံကဒေါ်လာရေးအစောက်တပ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ဖို့ဂျာမနီနဲ့ EU ဥရောပသမဂ္ဂတို့ကစဉ်းစားနေကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးအနာလီနာဘဲဘော့ကဒီကနေ့အောက်တိုဘာလ31ရက်နေ့မှာပြောပါရယ်အီရန်နိုင်ငံအပေါ်ပုံမပြင်းထန်တဲ့ပြစ်ခတ်ရေးယူမှုတွေချမှတ်သွားမယ်လို့ EU ရဲ့ပိတ်ဆို့တန်ခတ်မှုဆိုင်ရာစာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်ကဖော်ပြပါရယ်အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းအဖြစ်ဘလို့သတ်မှတ်လို့ရနိုင်မလဲဆိုတဲ့နိလန်းကိုသူတို့အနေနဲ့ရှာဖွေနေတဲ့အကြောင်းဂျာမန်သတင်းဌာနတစ်ခုနဲ့ပြုတ်တဲ့မေးမြန်းခန်းမှာနိုင်ငံရေးဝန်ကြီးဘဲဘော့ကပြောပါတယ်အီရန်မှာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုတွေအရှိန်မြင့်လှုပ်ဆောင်တော့မယ်ဆိုတဲ့သဘောနဲ့စနေနေ့ကသူတို့ရဲ့နောက်ဆုံးဆန္ဒပြခွင့်ရခြင်းပဲလို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့အကြီးအကဲဟူစိန်ဆာလာမီကပြောကြားလိုက်ပြီးတဲ့နောက်မှာဂျာမန်နိုင်ငံရေးဝန်ကြီးရဲ့ပြောဆိုမှုထွက်လာတာပါခင်ဗျာ